29ကိုချိန်မြောက်ရှေ့တောင်အာရှအာကစားပြိုင်ပွဲအမျိုးသမီးဘောလုံးပွဲမှာတော့မြန်မာအသင်းကမလေးရှားအသင်းကို5ဂိုးခိုးမရှိနဲ့အပြတ်အသတ်နိုင်အနိုင်ရပြီးတော့ထိပ်ဆုံးကနေဦးဆောင်နေပါတယ်မြန်မာအမျိုးသမီးဘောလုံးအသင်းဟာစီးကိန်းပြိုင်ပွဲမှာရွှေတစ်စိတ်တစ်ချိန်မှမရဘူးပဲဒုတိယဆုသုံးချိန်ရထားပူပါတယ်မြန်မာအမျိုးသမီးအသင်းရဲ့ဒီနှစ်ပြိုင်ပွဲအလားအလာနဲ့ဒီကနေ့ကစားမယ့်မြန်မာအမ ရှင
်မလေးရှားနိုင်ငံမှာကျင်းပနေတဲ့စီဂိမ်းအမျိုးသမီးဘောလုံးပွဲမှာတော့မြန်မာနဲ့အရှင်မလေးရှားအသင်းတို့မနေ့ကကစားခဲ့ကြပြီးတော့မြန်မာက၅ဂိုးခိုးမရှိနဲ့အပြတ်အသတ်အနိုင်ရသွားပါတယ်ပထမပိုင်းမှာမြန်မာကမလေးရှားကိုခြေတာနဲ့ဖိကစားနိုင်ခဲ့ပြီးမဲ့ဂိုးမသွင်းနိုင်ခဲ့တာကြောင့်ဂိုးမရှိသေးဖြစ်နေခဲ့တာပါဒါပေမဲ့ဒုတိယပိုင်းပြန်ဆပြီးနှစ်မိနစ်မှာပဲမလေးရှားကကိုကိုကိုသွင်းလို့မြန်မာအသင်းအဖွဲ့ကိုရခဲ့ပါတယ်မြန်မာအတွက်ကြံတဲ့ဂိုးတွေကိုတော့ဝင်းတင်ကြီးထွန်းနဲ့ခင်မိုးဝေတို့ကနှစ်ဂိုးစီသွင်းပေးခဲ့တာပါမလေးရှားကိုဂိုးပြတ်နိုင်ခဲ့တဲ့အပေါ်မှာအောက်စားဆောင်းမရှင်ကိုစော်မျိုးတန်းကအခုလိုသုံးသပ်ပါတယ
်ပထမပိုင်းတော့ဒီအတင်းဖွင့်မကစားရတဲ့ဒေါ်မျိုးတွေဖြစ်နေတော့ဗျာဟိုအင်းရှင်မလေးရှားလည်းဖြစ်နေတယ်ပြီးတော့ကိုဘက်ကဂိုးပေးလိုက်ရမှလည်းစောက်ပြီးတော့ရေရဖွင့်မကစားရတဲ့ဒီကြောင့်စားဖို့ကြီးကတမျိုးကြီးဖြစ်နေတာပါဗျာသူပြပိုင်းရောက်တော့မှပဲဒီချို့တန်းတန်းထီးထီးပါတော့ဝင်လာမှပဲတိုက်စစ်ကိုမြင့်ကြလာလိုက်တဲ့အတွက်ကြောင့်ကိုးရီရတာပေါ့အဓိကတော့ဗမာအတင်းကစကားသမားကြီးကနည်းနည်းလေးအသက်လေးကြီးပြီလေကြီးတဲ့အခါကျတော့စကားကိုချွေတာပြီးတော့ဒုတိယပိုင်းကျမှအားထက်ကစားသွားတယ်လို့ကျွန်တော်အဲ့လိုပဲသုံးသပ်ချင်ပါတယ
်အခုနဲ့စီဂိမ်းမျိုးသမီးဘောလုံးပွဲမှာတော့အင်ရှင်မလေးရှားနဲ့ထိုင်းဗီယက်နမ်ဖိလစ်ပိုင်မြန်မာနိုင်ငံတို့၅နိုင်ငံအုပ်စုပတ်လည်ဖြစ်ပြိုင်နေကြတာဖြစ်ပါတယ်မြန်မာကပထမပွဲမှာထိုင်းကို3-2နဲ့ရှုံးထားတာကြောင့်တပွဲနိုင်တပွဲရှုံးနဲ့သုံးမှတ်ရထားသလိုဗီယက်နမ်ထိုင်းနဲ့ဖိလစ်ပိုင်တို့ကလည်းသုံးမှတ်စီရထားပါတယ်လောလောဆယ်မှာတော့မြန်မာကဂိုးကွာချချက်အသားနဲ့ထိတ်ကဥဆောင်နေပြီးမဲ့ထိုင်းနဲ့ဗီယက်နမ်တို့ကတပွဲစီပဲကစားထားသေးတာဖြစ်ပါတယ်မြန်မာအသင်းရဲ့ပြိုင်ပွဲအလားအလာနဲ့ပတ်သက်ပြီးကိုစော်မျိုးတန်းသုံးသပ်တာကတော့
အမှန်တိုင်းသုံးသပ်မယ်ဆိုရင်တော့မလွယ်တော့ဘူးလို့ပြောရမှာပေါ့ဟိုကျွန်တော်ကဗီယက်နမ်နဲ့ကြံအောင်ဆိုဗီယက်နမ်ဆိုတာလည်းဆရာပြည့်တဲ့အတိုင်းပဲမြန်မာအသင်းအနေနဲ့ခက်ခက်ခဲခဲဒီရင်ကသားလေးရှိရတဲ့တင်လေ90တော့မြန်မာတင်းရနှစ်ပွဲကစားပြီးဒီမှာတော့ဟိုဂိုးကွာချတဲ့ရအမပီးပြရထင်ဆုံးမှရက်နေတယ်ပေါ့ဗျာသုံးမှတ်နဲ့ဒါပေမဲ့ထိုင်းကလည်းတပွဲရောဗီယက်နမ်ကလည်းတပွဲရောဆိုတော့သူတို့နှစ်တင်းကစားပြီးဒီမှာကျတော့မြန်မာအနေနဲ့တတိယဆင့်ကိုပြန်ဆင်းသွားပါလေသူတို့နှစ်တင်းကနိုင်သွားလို့ရှိရင်ရှိနေသားရတော့ငါးတင်းအုပ်စုပတ်လေအမှအများဆုံးအတင်းချန်ပီယံဖြစ်မယ်ဆိုတော့စီကံတဲ့အရာဆိုလို့ရှိရင်တော့မြန်မာအတင်းကစွေရုပ်တော့တော်တော်လေးခက်သွားတယ်လို့ပဲသုံးသပ်ရမှာပေါ့ဗျာ
။ရှင်းအောင်အစားအစားပြိုင်ပွဲအမျိုးသမီးဘောလုံးပွဲ၉ချိန်ကျင်းပပြီးစီးထားတာမှာထိုင်းက၅ချိန်၊ဗီယက်နမ်က၄ချိန်အနိုင်ရထားပြီးမြန်မာအမျိုးသမီးတင်းက1999 2003နဲ့2005ခုနှစ်တွင်ဒုတိယ၃ချိန်ရထားပြီးတတိယ၅ချိန်ရထားပါတယ်။မြန်မာအမျိုးသမီးအသင်းအနေနဲ့ရှင်းအောင်အစားမှာရွှေစည်ရတဲ့အထိအောင်မြင်မှုမရနိုင်သေးတာဘယ်လိုကြောင့်လဲဆိုတဲ့အပေါ်မှာကိုစော်မျိုးတန်းကတော့အခုလိုသုံးသပ်ပါတယ
်။အဓိကတော့ဟိုတာဝန်မှုအပိုင်းကတော်တော်လေးလူတွေလို့ကျွန်တော်အဲ့လိုမျိုးသုံးပါကျွန်တော်ဘောလုံးတာဝန်ရှိသူတွေအနေနဲ့ဒါမြန်မာအမျိုးသမီးအသင်းကိုအခုတည်းပို့ပြီးတော့စံပိုးပေးလိုက်မယ်ဆိုလို့ရှိရင်ဒါမြန်မာအသင်းကဟိုတေချာပေါက်ရှစ်တောင်အရှာအဆင့်မှာထိုင်းပြည်နယ်လုံးနဲ့အတူကျွေးခုကိုတူတပြန်ကိုပြန်ရယူနိုင်တဲ့အသင်းဖြစ်ဖို့တေချာဘယ်လောက်ရှိပါလဲဆိုတော့ဒီလိုလည်းပဲပုံမွင့်နေနေပြောရလို့ရှိရင်တော့အမျိုးသားအသင်းနဲ့အမျိုးသမီးအသင်းကြားမှာပဲမယ်ဟိုအားပေးပုံကြီးကနည်းနည်းလေးကွာနေပြီကွာနေတဲ့အခါကျတော့ဒီအချက်ကမျိုးသမီးအသင်းဗီယက်နမ်နဲ့ထိုင်းကိုမကျော်လွန်နိုင်တာရဲ့ဟိုအဓိကအချက်တစ်ခုဖြစ်တယ်လို့ကျွန်တော်တို့အဲ့လိုပဲရေးရေးကြီးသုံးသပ်လို့ပါတယ်အခုပဲကြည့်ရအောင်ကျွန်တော်တို့ဒီမြန်မာမျိုးသားအသင်းကနှစ်ပွဲနိုင်တယ်နှစ်ပွဲနိုင်တဲ့အချိန်မှာဒေါ်လာ3,000,000လောက်စုစည်းငွေရလိမ့်မယ်ပြည်သက်တရားအစပေါ့ကျွန်တော်ဆိုချင်တာဟိုဘလုံးဖွဲ့ချုပ်တာဝန်ရှိသူတွေမှမဟုတ်ပါဘူးပြည်သက်တရားအစပေါ့ဆိုတော့အဲ့ဒါကြီးအပိုင်းလေးတွေကိုပြည်သက်တရားလည်းပြင်ဖို့တော့ဟိုလူတာပေါ့မျိုးသားအသင်းကိုပေးနေတဲ့အခွင့်အရေးတွေစုစည်းတွေထက်တန်းလို့မဟုတ်ရင်တော့ဗျာတဝဲမိပါလို့ဆိုရင်ကိုမျိုးသမီးအသင်းကတော်တော်ကိုပြင်ဆိုင်တဲ့အသင်းမင်းဖြစ်လာပါပ
ါ။မမျိုးသမီးအသင်းဟာလာမယ့်20ရက်နေ့မှာတော့ဗီယက်နမ်နဲ့ကစားမှာဖြစ်ပြီးတော့22ရက်နေ့မှာတော့ဖိလစ်ပိုင်နဲ့ကစားမှာပါ။အမျိုးသားပွဲစဉ်မှာတော့မြန်မာအသင်းဟာဒီကနေ့မှာဘရူနိုင်းနဲ့ကစားမှာဖြစ်ပါတယ်။ဒီပွဲဘောကိုစော်မျိုးတန်းခံမှန်းတာကတော့
ဘရူနိုင်းအသင်းကိုတော့မြန်မာကအလွယ်တကူနိုင်ပါပါ။ဒါပေမဲ့မလေးရှားကတော့မှပဲဘရူနိုင်းကိုငကူတကူနဲ့ပဲကတ်နိုင်ခဲ့တာဆိုတော့ဟိုမြန်မာအသင်းအနေနဲ့လာအိုဆက်ပွဲတော့ဟာလို့ကိုသွင်းမတည်ကြတာလေဟိုတယောက်ကောင်းနာမည်ကြီးခြင်းနဲ့စိတ်နဲ့ကစားနေရပြီးတော့ဟိုနည်းနည်းလေးလျှော့ထားဖို့လိုတာပေါ့ဗျာဒီပွဲမှာလည်းအမဲတော့2ခု3ခုပြတ်လောက်တော့နိုင်သွားမယ်လို့ကျွန်တော်အဲ့လိုမျိုးသုံးသပ်ချက
်မြန်မာယူနီဆက်နဲ့မျိုးသားအသင်းဟာဘရူနိုင်းနဲ့ပွဲပြီးတဲ့နောက်မှာတော့အင်ရှင်မလေးရှားအသင်းနဲ့ဩဂတ်လ21ရက်နေ့ကျရင် ကွာလာလမ်ပူမြို့ကရှာအာလမ်ကွန်းကြီးမှာအုပ်စုနောက်ဆုံးပွဲစဉ်ကိုကစားမှာဖြစ်ပါတယ်ခင်ဗျာ။